မြန်မာပြည်မှာနေရတာဗမာမဟုတ်တဲ့လူတွေကိုအားနာမိပါတယ်။လွယ်လွယ်ပြောရရင်တိုင်းသားတွေကိုပေါ့လေ။မြန်မာပြည်မှာအုပ်ချုပ်သူတွေကဗမာတွေများသူမှုအာဏာပိုင်တွေကတိုင်းသားတွေပေါ့မတရားမှုတွေလုပ်တိုင်းဗမာသွေးများတဲ့စုပြည်တို့ဟာအခြားလူမျိုးတွေပေါ့အားနာမိပါတယ်။တကယ်တော့အဲ့လိုအားနာကြောင်းတွေတော့မပြောချင်ပါဘူး။တိုင်းပြည်လုံးတန်းလူခွင့်ရရပြီးအကျဉ်းကြီးဖွံ့ဖြိုးတိုးတက်စေချင်တာပါ။ဒါကြောင့်မပြောချင်ပေမဲ့ဗမာမဟုတ်တဲ့အခြားပြည်သူတွေအားလုံးကိုအားနာမိပါတယ်လို့ပြောပြရစီ။အဲ့လိုအားနာမိရတဲ့ကိစ္စတွေကလည်းမကြာခဏဆိုလိုဖြစ်လေရှိပါတယ်။ကိုရပိုင်းကကရင်အာဇာနီနေ့လုပ်တယ်ဥဆောင်သူတွေအဖမ်းခံလိုက်ရတယ်အခုမှအဖမ်းခံရတာတော့မဟုတ်ပါဘူးမနှစ်တုန်းကလည်းအဖမ်းခံရပါသေးတယ်စစ်အာဏာရှင်အစိုးရအုပ်ချုပ်တုန်းကအဲ့လိုပွဲတွေလုပ်လို့ဆန္ဒပြလို့အဖမ်းခံရတာအဆန်းတော့မဟုတ်ပါဘူးဒါပေမဲ့အခုလိုဒီမိုကရေစီအစိုးရခဲလို့ဆိုတဲ့ခေတ်မှာအဖမ်းခံရတာတော့ဆိုးလွန်ပါတယ်တခြားသောဒီမိုကရေစီတိုင်းပြည်တွေမှာတော့ပွဲတွေအခမ်းအနားတွေဆန္ဒပြတာတွေလွတ်လွတ်လပ်လပ်လုပ်နေကြတာပါပဲဖမ်းနေစီးတယ်လို့လည်းမကြမိပါဘူးသူတို့စီကမီဒီယာတွေကသတင်းမရေးကြတာကတော့မပြောတတ်ဘူးပေါ့လေမြန်မာပြည်ရဲ့ဒီမိုကရေစီကတော့ထူးဆန်းပါတယ်အစိုးရကိုဝေဖန်ရင်လည်းဖမ်းပါတယ်တရားစွဲပါတယ်စစ်တပ်ကိုဝေဖန်ရင်လည်းတရားစွဲပါတယ်ဖမ်းပါတယ်ဝင်းကြီးတွေဝင်းကလေးတွေကိုလည်းဝေဖန်လို့မရပြန်ပါဘူးရုပ်စွာအစုံကိုမဲပေးပြီးတင်ခဲ့တဲ့အမတ်ကိုတော့ဝေဖန်လို့မရပါဘူးတရားစွဲကြပါသေးတယ်အခုဆိုရင်ကင်အာဇာနီနေ့လောက်တာဘယ်သူ့ကိုမှဝေဖန်နေတာလည်းမဟုတ်ပါဘူးတိုင်းရင်းသားရင်ကြားစီရေးစီးလုံးညီညွတ်ရေးကြွေးကြော်နေတဲ့အစိုးရလက်ထက်မှာဒါမျိုးကတရားဝင်ကိုလုတ်ပေးတင်တာမဟုတ်ဘူးလားမလုတ်ပေးတဲ့အပြင်အခုလိုဖမ်းတာကြီးတာပါလုတ်တယ်ဆိုတော့မြန်မာနီးမြန်မာဟန်ဒီမိုကရေစီဆိုတာဒါပါလားလို့တွေးမိပါတယ်မြန်မာပြည်မှာမတရားမှုတွေအတွက်ဆန္ဒပြလဲဖမ်းခံရတယ်လောက်ခမရလို့တောင်းဆိုတော့လဲဖမ်းခံရတယ်ထုံထုံတိုက်ပွဲတွေလုပ်တော့လဲဖမ်းတယ်ငြင်းငြင်းရေးအတွက်တောင်းဆိုတော့လဲဖမ်းတယ်မဖမ်းအောင်ငိမ့်စုစီဥပဒေရာကြိုတင်ခွင့်တောင်းတော့လဲခွင့်မပြုဘူးခွင့်ပြုပြန်ရင်လဲခွင့်ပြုတဲ့နေရာလူတွေမရှိတဲ့နေရာတွေဖြစ်နေဒါပေမဲ့ထောက်ခံပွဲတွေကြတော့ဘယ်နာလို့လို့ဖမ်းလို့မရှိပြန်ပါဘူးအမေစုထောက်ခံပွဲလို့တက်မလို့ထောက်ခံပွဲလို့ဆိုရင်တော့ဥဆောင်သူတွေကအဖမ်းမခံရပါဘူးဒါကလည်းတော်တော်ထူးဆန်းတဲ့ကိစ္စပဲပေါ့လေ။နောက်ထပ်တိုင်းရင်းသားတွေကိုအားနာရတဲ့အကြောင်းကတော့ကုဒေတာမှာကိုလွတ်လွတ်လပ်လပ်အုပ်ချုပ်ခွင့်မရှိတာလည်းပါပါတယ်။မကြခင်ရွေးကောက်ပွဲကလည်းလာတော့မယ်။ရွေးကောက်ပွဲအောင်နိုင်သူတွေကတိုင်းပြည်ကိုအုပ်ချုပ်ရမှာပေါ့လေ။ဒါပေမဲ့ပြည်နယ်တွေမှာတိုင်းရင်းသားပါတီတွေဟာအနိုင်ရရှိခဲ့မယ်ဆိုရင်တော့သူတို့ပြည်နယ်ကိုသူတို့အုပ်ချုပ်ခွင့်မရပြန်ပါဘူး။တမရကပဲဘသူအုပ်ချုပ်ပါဆိုပြီးခိုင်းပါပါ။တမရဆိုတာကလည်းပြည်မအာဏာရပါတီကပဲဖြစ်မဲ့သဘောပေါ့လေ။အရင်ရွေးကောက်ပွဲတုန်းကဆိုရခိုင်မှာရခိုင်ပါတီကအများစုနိုင်ခဲ့ပါတယ်။ဒါပေမဲ့သူတို့အစိုးရကိုသူတို့ဖွဲ့ခွင့်မရပါဘူး။သမရကပဲဝန်ကြီးချုပ်ခန့်တယ်။အဲ့ဝန်ကြီးချုပ်ကပဲသူတို့အစိုးရကိုစိတ်ကြိုက်ဖွဲ့တယ်။အဲ့တော့ပြည်မကဖွဲ့ပေးတဲ့အစိုးရပဲဖြစ်တာပေါ့လေ။အစတည်းကသာရခိုင်နေတာသူတို့ဝန်ကြီးချုပ်ကိုသူတို့ရွေးပြီးသူတို့အစိုးရကိုစိတ်ကြိုက်ဖွဲ့ခွင့်ရမယ်ဆိုရင်ရခိုင်မှာအခုလိုဖြစ်နေတဲ့အခြေအနေတွေဖြစ်ချင်မှာဖြစ်မှာပါ။သူတို့အချင်းချင်းဆိုတော့ရခိုင်တော်လင်းသမားတွေကိုလည်းဖြောင်းပြနိုင်မဲ့သဘောရှိပါတယ်။ဒါပေမဲ့ပြည်မကဖွဲ့ပေးတဲ့အစိုးရဖွဲ့နဲ့လွတ်တော်နဲ့အစမပြေတော်လိုင်းသမားတွေနဲ့အစိုးရကမတက်အဲ့တော့တိုက်ပွဲတွေဖြစ်တယ်ဒေသအုပ်ချုပ်ရေးပြက်ပြားတယ်ဝန်ထမ်းတွေအသက်ခံရတယ်ဒေသခံတွေအသက်ခံရတယ်ပြီးတော့နစ်နာသူတွေဟာပြည်သူတွေပဲပေါ့ပြည်သူတွေဆိုတာကလည်းအခြားဒေသကပြည်သူတွေမဟုတ်ပါဘူးအဲ့ဒေသကပြည်သူတွေပဲကြီးတင်းရအသေးဆုံးရစစ်ဘေးရှောင်ရဒုက္ခတွေဖြစ်ရနေပါပဲအဲ့လိုစစ်ဘေးတင်းပြီးတိုင်းရင်းသားတွေဒုက္ခရောက်တာရခိုင်တခုလည်းတော့မဟုတ်ပါဘူးကချင်ကရင်ကယားရှမ်းစတဲ့ဒေသကပြည်သူတွေရောပါပဲအခုဒီကိုယ်ဝန်ကိုမပြန်ရသေးတဲ့စစ်ဘေးရှောင်တွေလည်းအများကြီးပါအဲ့တော့သူပြေတော့ကအဲ့လိုဒုက္ခရောက်သူတွေကိုအားနာရမိပြန်ပါလေတကယ်တော့ဖိနှိပ်ခံနေရတာတိုင်းရင်းသားတွေကြီးပဲတော့လည်းမဟုတ်ပါဘူးဗမာတွေလည်းဖိနှိပ်ခံနေရတာပါပဲဒါပေမဲ့အုပ်ချုပ်သူတွေဟာဗမာတွေအများစုမို့ဗမာတွေဟာခံစားပါသေးတယ်အခြားတိုင်းရင်းသားတွေအတွက်ကျတော့အဲ့လိုမဟုတ်ပြန်ဘူးသူတို့လူမျိုးကဖိနှိပ်တာမဟုတ်ပဲအခြားလူမျိုးကလာဖိနှိပ်တာဆိုတော့ဘယ်ကျင်နေပါမလဲအမုန်းတွေကိန်းအောင်စေတာပေါ့လေအဲ့လိုမဖြစ်အောင်ဘာတွေလုပ်မလဲလွယ်လွယ်လေးပါပဲအခြေခံဥပဒေကိုပြင်ရမယ်ဖက်ဒရယ်ဒီမိုကရေစီရအောင်လုပ်ရမယ်အနည်းဆုံးတော့ကုဒေတာဝင်းချုပ်ကိုကိုယ်တိုင်ရွေးချယ်ခွင့်ရှိရမှာပေါ့အဲ့ဒါကိုပြင်ဖို့ကလည်းလွယ်လွယ်လေးပါပဲခြေဦးရဲ့ပုံမှန်26တူကိုပြင်လိုက်ရင်ကုဝင်းချုပ်ကိုယ်တိုင်ရွေးချယ်ခွင့်ရမှာပေါ့လေမကြခင်ကပြင်ဖို့ကြိုးစားခဲ့ပေမဲ့လွတ်တော်မှာကန့်ကွက်သူများလို့ပြင်ခွင့်မရခဲ့ပါဘူးဘယ်သူတွေကန့်ကွက်လဲဆိုတော့လွတ်တော်မှာရာဂိုင်တို့အများကြီးနိုင်ထားတဲ့လက်ရှိအာဏာရပါတီပဲပေါ့တိုင်းသားတွေကိုယ်တိုင်မျှော်လင့်ထားတဲ့အစိုးရတက်လာတာတော့တိုင်းသားတွေအတွက်မလုပ်ပေးနိုင်တာတိုင်းသားတွေမျှော်လင့်ချက်ဝေးပြီပေါ့လေဒီကြတဲ့ငင်းငယ်ဆွေးနွေးပွဲကလည်းဟိုဖွဲကမှပါဒီဖွဲကမှပါဟိုဖွဲကမှတက်ဒီဖွဲကရှောင်းတယ်ငင်းငယ်ကြီးကလည်းဝေးနေတဲ့သဘောပါပဲငင်းငယ်ကြီးဝေးတော့တိုင်းသားတွေလည်းအရင်အတိုင်းစစ်ဘေးရှောင်စခန်းမှာနေဘဝတွေအရင်အတိုင်းပဲပေါ့တကယ်တော့စုပြေသာအာနာရှင်ခြေခံဥပဒေကိုအခြားလူတွေနဲ့မတူအောင်ပြင်ပလိုက်ပါမယ်ဘယ်လိုပြင်မလဲဆိုတော့ရွေးကောက်ပွဲတွေပါလေလုံမနေနဲ့ဈေးတွေကုန်တယ်မဲခိုးမှစိုးရင်ရတယ်ရွေးကောက်အတုံးမကြတာတွေစိတ်ပူရတယ်၅နှစ်တစ်ခါအစိုးရကိုမဲနိုင်ပြီးရွေးကြတယ်အရင်အစိုးရအလိုအရတိုင်းရင်းသား135မျိုးရှိတာပေါ့လေအဲ့တော့မဲလေးကို135ခုလို့အဲ့ထဲမှာပေါင်မဲတစ်ခုထည့်ထားမယ်မဲပေါက်တဲ့တိုင်းရင်းသားအဖွဲ့ကမြန်မာပြည်ကို9နှစ်အုပ်ချုပ် ဘလောက်ကောင်းလိုက်တယ်အဲ့ဒါဆိုကံတရားတိုင်းပဲမို့မဲပေါက်တဲ့တိုင်းရင်သားလည်းအုပ်ချုပ်ခွင့်ရမယ်အခြားတိုင်းရင်သားတွေအခွင့်အရေးအပြည့်မရရင်တောင်အဲ့တိုင်းရင်သားအဖွဲ့ကတော့အခွင့်အရေးတွေရနိုင်တော့မယ်အခုလိုဗမာတွေပဲအုပ်ဆိုးနေတာကိုရှော့ချနိုင်တာပေါ့လေဒါပေမဲ့တခုတော့ရှိတယ်မဲပေါက်သွားတဲ့တိုင်းရင်သားအဖွဲ့မှာလည်းအချင်းချင်းအာဏာအဝေးမတက်လို့ရန်ဖြစ်ပြီးသဘုံတွေထတ်တိုးရင်တော့လေကံပဲပေါ့လေ